ာသာအပါအဝင်ကမ္ဘာပေါ်မှာအဓိကပြောနေကြတဲ့ဘာသာစကားတွေရဲ့စကားလုံးအဓိပ္ပာယ်တွေကိုလေ့လာပြုစုအဓိပ္ပာယ်ဖွင့်ပေးနေတဲ့ Oxford Dictionaries က22တိုင်းလူတွေအသုံးအများဆုံးစကားလုံးတစ်လုံးကိုရွေးချယ်မှတ်တမ်းတင်လေးရှိပါတယ်။အခု2015ခုနှစ်အတွက်ကိုတော့ Oxford Dictionaries ကစကားလုံးမဟုတ်ပဲရုပ်ပုံလေးတစ်ခုကိုထူးထူးခြားခြားရွေးချယ်ခဲ့ပါတယ်။လက်ကင်ဖုံးသုံးကြသူတိုင်းချက်တင်လှုပ်ဖူးကြသူတိုင်းသိကြတဲ့အဝါရောင်မျက်နှာအမှုအရာမျိုးစုံရှိတဲ့ emoji ပုံလေးတွေကမှမျက်ရည်ထွက်အောင်လို့ရှိနေတဲ့ emoji ရုပ်ပုံလေးကိုရွေးခဲ့တာဖြစ်ပါတယ်။2015ခုနှစ်ထဲကိုပြန်ကြည့်မယ်ဆိုရင်လူတွေတယောက်နဲ့တယောက်အပြန်အလှန်စာရေးဆက်သွယ်စကားပြောကြတဲ့အခါမှာအတုံးအများဆုံးကစကားလုံးတွေမဟုတ်တော့ဘဲ emoji ရုပ်ကလေးတွေဖြစ်နေတာတွေ့ရတယ်လို့ Oxford Dictionaries ရဲ့ဥက္ကဋ္ဌ Casper Graffwall ကရှင်းပြပါတယ်။21ရာစု digital နီးနဲ့အပြန်အလှန်ဆက်သွယ်ကြတဲ့ခေတ်ကြီးမှာအင်္ဂလိပ်ဘာသာစကားတွေမလုံလောက်တော့ဘဲပြုံးနေ၊ရင်းနေ၊ငိုနေတဲ့ပုံမျိုးစုံနဲ့ emoji ရုပ်လေးတွေကလည်းအရေးပါလာတယ်လို့သူကဆိုပါတယ်။ဘာသာစကားအတားအဆီးမလိုပဲကိုယ့်ရဲ့ခံစားချက်ကိုလျှက်တစ်ပြက်ဖော်ပြနိုင်တဲ့ emoji ရုပ်ပုံလေးတွေကမျက်ရည်ထွက်အောင်လို့ရင်းနေတဲ့ emoji ပုံကို2015ခုနှစ်ရဲ့စကားလုံးအဖြစ်ရွေးချယ်ရတာကလူတွေအသုံးအများဆုံးမှုဖြစ်တယ်လို့ Oxford Dictionaries ကပြောကြားခဲ့ပါတယ်။နှစ်တိုင်းစကားလုံးတွေကိုရွေးချယ်လာတဲ့အစဉ်အလာကိုဖြတ်ပြီးတော့ရုပ်ပုံကိုရွေးချယ်လိုက်လို့ဝေဖန်မှုတွေလည်းရှိပါတယ်။တစ်ချိန်တည်းမှာပဲ emoji ရုပ်လေးတွေကလူတွေတယောက်နဲ့တယောက်ကြားဆက်သွယ်ရေးမှာမရှိမဖြစ်ပါဝင်နေကြတာကိုလည်းဘယ်သူမှမငြင်းနိုင်ကြပါဘူး။ Washington မြို့တော်မှာရှိတဲ့ American တက္ကသိုလ်မှာတက်နေတဲ့တက္ကသိုလ်ကျောင်းသားကိုတန်းထွန်းအောင်ကဒါဟာခေတ်ရဲ့လိုအပ်ချက်နဲ့အညီရွေးချယ်တာဖြစ်တယ်လို့မြင်ပါတယ်
။ emoji ဆိုတဲ့စကားလုံးကတမင်ရိုးကျအင်္ဂလိပ်စကားလုံးမဟုတ်တဲ့ခါကျတော့ဒါ Oxford Dictionary ကရွေးလိုက်တယ်ဆိုတော့ဒါပါပြလိုက်လဲဆိုတော့ Oxford Dictionary ဒီခေတ်နဲ့အညီတယောက်လိုက်နေတယ်ဆိုတာပြသလိုက်တာပဲ။
မျက်ရည်ထွက်အောင်လို့ရည်နေတဲ့ emoji ပုံလေးက2015ခုနှစ်ရဲ့ကျင်းဝတ်စိတ်နေစိတ်ထားစိတ်ကိုလွှမ်းမိုးနိုင်စွမ်းဆိုတဲ့အချက်တွေကိုထင်ဟပ်နေတဲ့အတွက်ရွေးချယ်ရတာဖြစ်တယ်လို့ Oxford Dictionaries ကပြောပါတယ်။ UK ထုတ် Guardian သတင်းစာကြီးရဲ့အပြောအရကမ္ဘာတစ်ဝှမ်းမှာနှိမ့်စင်အပြန်အလှန်ပို့နေကြတဲ့ emoji ပုံပေါင်းက36,000လောက်ရှိပါတယ်။အဲ့ဒီထဲမှာပါရာသေးကြတဲ့သူတယောက်ကတော့တောတာရှင်တွေကို American သုံးအင်္ဂလိပ်စာတွေသင်ပေးနေတဲ့မတ်ကြီးမုံပါ
သူတို့ပြောတဲ့ဟာတွေကအလုံးအမှန်ပါတယ်လို့ဒီမောကလက်ခံတယ်။ဘာဖြစ်လို့ဆိုတော့ဒီမုံဆိုရင်လည်း emoji အများကြီးတုံးတယ်လေ။တကယ်ချင်းတယောက်ဒီမုံ text message ပို့ရင်ဒီ emoji နဲ့ပဲဒီမောကပြန်ပို့လိုက်တာ။ဘာဖြစ်လို့ဆိုတော့မရေးချင်ဘူးမှာဒီမောက "Oh, ငါအရင်ရီးနေတယ်။ဒါမှမဟုတ်ငါပြောလိုက်တာ။အဲ့ဒါဒီအလုံးရေးလိုက်ရင်အရင်ကြာတယ်လေ။အဲ့တော့ဒီမောကရီးတဲ့ emoji လေးပို့လိုက်ဟိုစိတ်တိုတဲ့ emoji လေးပို့လိုက်ဆိုရင်အားလုံးကအတိတ်ပောက်ပြီးနောက်တစ်ခုကဒီ emoji လေးကတကယ်ချင်းနေနဲ့ပေါ့ပေါ့ပေါ့ပါပြောခြင်းအဲ့ဒါလေးတွေနဲ့ပဲပို့လိုက်ရင်အဲ့ဒါအားလုံးကအဆင်ပြေတာ
ဆိုကျင်းမလို့တကယ်ချင်းနေကြားမှာပေါ့နော်အခုလိုမျိုးတယောက်နဲ့တယောက် text message အပြန်အလှန်ပို့တဲ့တကယ်ချင်းနေကြားမှာကောဒီလိုမျိုး emoji character လေးတွေတုံးတာဘလောက်များများတုံးကြတာတွေ့ရလဲရှင
်အိုးအများကြီးတုံးတယ်မှာ for example နော်ခဏလေးငါပဲကျင်းမတကယ်ချင်းကကျင်းမဟုတ်စား text message ပို့လိုက်တယ်Hey, ဟိုစားအလုံးကဒီတော့မယ် lunch ဒီမှာသွားစားမယ် dinner ဒီမှာသွားစားစားမယ်ညစာလာသွားစားမယ်မင်းဟိုစားလာခဲ့ပါလားတဲ့သူကမေးတာဒါပေမဲ့ဂျင်းမကတော့ပြန်ပြောလိုက်တယ် text message မှာ Oh, ဂျင်းမမင်းလေးဟိုစားနောက်ကျနေပြီ late ဖြစ်နေပြီလို့ပြန်ပို့လိုက်တာသူကတော့ဂျင်းမမစူဘာမှပြောဘူးသူကအဲ့ emoji လေးငိုတဲ့ရီတဲ့ emoji လေးကိုပဲသူပို့လိုက်တာဒီမှာလည်းအေးအေးပဲပေါက်ပြီးသူတို့ကရည်လဲရည်နေတယ်။ဘာဖြစ်ဆိုတော့ဒီမှာအမြဲနောက်ကျလို့သူတို့ကအဲ့ဒါကိုပြောနေတာ။ဒီဓာတ်ပုံလေးကိုပြလိုက်ရင်အားလုံးကသိပြီ
။ဂျပန်နိုင်ငံမှာလွန်ခဲ့တဲ့အနှစ်20လောက်ထဲကစပေါ်ခဲ့တဲ့ emoji ပုံလေးတွေကကမ္ဘာတစ်ဝှမ်းမှာတော့သိပ်မကြခင်နှစ်တွေတုန်းကမှခြေခြေပြန့်ပြန့်တုံးလာကြတာဖြစ်ပါတယ်။အထူးသဖြင့်ဒီလက်ကင်ဖုန်းနဲ့ text message ပို့ကြသူတွေကကိုပြောနေတဲ့ကိစ္စနဲ့ဆက်ဆက်ပြီးတော့လိုရင်းတိုရှင်းပုံဖော်နိုင်တာမို့ emoji ပုံတွေကိုစာသားတွေထဲမှာထည့်ပြီးတော့အသုံးများလာကြတာဖြစ်ပါတယ်
။ text message ပို့တဲ့အခါကျရင်ဥသာပို့နေရရုပ်ကမမြင်တော့ emoji လေးထည့်လိုက်ရုံနဲ့ကိုဒီဘလောက်ထိပြောနေတဲ့အကြောင်းအရာကိုစိတ်ဝင်စားမှုရှိလဲဆိုတာရယ်။နောက်ပြီးတော့ကိုဒီဒေါရနဲ့ပြောနေရလားပြုံးပြီးတော့ပြောနေရလားဆိုတာသိနိုင်တဲ့သုံးချက်တယ်။အဓိကစကားလုံးနဲ့အရှိရောအဲ့လိုတစ်လုံးနဲ့ဒီလို emoji လေးတစ်ခုလေးပေးလိုက်ရုံနဲ့ပြောနိုင်တယ်ဆိုတော့ဒီကတော့အချိန်ကုန်တက်တာလေလက်မအိုင်းနဲ့ emoji လေးတစ်ခုလေးလက်သက်ဖက်လေးနဲ့ရွေးလို့ရတော့အဆင်ပြေတယ်။ဒါပေမဲ့တချို့ဆိုရင်ဒီကတက္ကသိုလ်ကျောင်းကြီးကျောင်းသားတွေဆိုရင်သူတို့အလုပ်ရှင်နေတော့ရင်းနှီးနှီးစကားပြောတဲ့ခါကျရင် emoji လေးတွေတုံးတယ်။အဲ့တော့တော်တော်အသုံးများတယ်
။လက်ရှိမှာ emoji ရုပ်ပုံပေါင်း1200ကျော်ရှိပါတယ်။ ဂျပန်ကနာမည်ကြီးဆက်သွယ်ရေးဒိုကိုမူကုမ္ပဏီကဝန်ထမ်းတယောက်ကသူတို့ကုမ္ပဏီကလူငယ်တွေကိုပို့ပြီးတော့ဆွဲဆောင်နိုင်အောင်လို့ခန်းစားချက်ကိုပေါ်လွင်စေမဲ့ကာတွန်းသရုပ်ပြပုံလေးတွေကို1995မှာစထွင်ရာကနေပြီးတော့အီမိုဂျီပုံတွေဖြစ်လာခဲ့တာပါအခုတော့လူတွေရဲ့လက်ရှိစိတ်ခံစားချက်ပေါ်လိုက်ပြီးတော့ emoji ပုံတွေရွေးလို့ရအောင် smart လက်ကင်ဖုန်းတွေရဲ့ keyboard တွေထဲမှာ emoji ရုပ်ပုံရှာနဲ့ချီကိုထည့်ပေးလာကြပါတယ်။ emoji ပုံတွေကိုရှာနေစရာမလိုပဲတန်းပြီးတော့ရိုက်နိုင်အောင်လို့လက်ခလုတ်တွေပေါ်မှာပုံစံမျိုးစုံပါတဲ့ emoji keyboard ကိုလည်းအခု2015 November လထဲမှာပဲအမေရိကန်မှာစပြီးတော့ရောင်းချခဲ့ပါတယ်။မျက်နှာအမှုအရာတွေမကအစာအတောက်ရာသီဥတုစသဖြင့်အခြေအနေမျိုးစုံအတွက်ကို emoji ရုပ်ပုံတွေရှိနေတော့အဲ့ဒါတွေအားလုံးကတကယ်ပဲအသုံးဝင်ပါရဲ့လား
အဲ့လိုများတာတော့ကောင်းပါတယ်များများရွေးချယ်မှုရှိတာပေါ့ဒါပေမဲ့တခါတည်းစိတ်များလို့တော့ဘာသုံးရမလဲကိုမသိတော့တာတခါတည်း emoji စွာလေးနှိပ်လိုက်အဲ့ဒါစာမျက်နှာတမျက်နှာနဲ့တော့မကတော့စာမျက်နှာအများကြီးလှမ်းနေရတော့ဘာရွေးလို့ရေးရမလဲကိုမသိတော့အဲ့လိုအခြေအနေကိုဖြစ်သွားတော့လဲစိတ်များရင်လည်းမကောင်းဘူးဗျ
ထောင်ထဲချရှိနေတဲ့ရုပ်ပုံလေးတွေထဲကမှ Oxford Dictionaries ကတော့ကမ္ဘာပေါ်မှာလူသုံးအများဆုံး Tears of Joy ဝမ်းသာလွန်းလို့မျက်ရည်များအောင်လဲတဲ့ဆိုတဲ့ emoji လေးကိုရွေးချယ်လိုက်တာပါကမ္ဘာအနှံ့မှာရှိနေကြတဲ့လူတွေအချင်းချင်းကြား Digital နည်းပညာနဲ့ဆက်သွယ်နိုင်ကြတဲ့ခေတ်ကြီးမှာသကလုံးမဟုတ်တဲ့ emoji ရုပ်ပုံရဲ့အသုံးဝင်မှုကို Oxford Dictionaries ကတော့မှမှတ်တမ်းတင်လိုက်ရပြီလို့ပြောရမှာပါရှင်